ဒီမိုကရေစီထူထောင်တဲ့နိုင်ငံမှာပုဂ္ဂလိကသတင်းစာတွေအကောင်းဖို့လိုပေမဲ့မန္တလေးအလင်းသတင်းစာကိုဒီနေ့နောက်ဆုံးထုတ်ဝေပြီးရဆိုင်လိုက်ပါတယ်။ဒီကြောင့်အစိုးရသတင်းစာတိုက်တွေမှာ52နှစ်လောက်လာတဲ့စန်နိုချင်းအက်ဒီတာချုပ်ဦးရမြင့်ဖေကပြောပြပါတယ်
။မန္တလေးမှာထုတ်တဲ့ဥဒင်ရဲ့တပ်စုံမေးထုတ်တဲ့မန္တလေးအလင်းဆိုရသွားပြီ။သတင်းစာနော်။ဒီ last issue ထုတ်တဲ့ရသွားပြီ။အဲ့ဒါမန္တလေးမှာတော့သူကစောင့်ရီမစိုးဘူးလို့ပြောတယ်။ဒီလည်းပေါ်တော့ဗော။ဒါမှမဟုတ်သူချုပ်တော့ဆက်ထုတ်ဖို့မရတော့ဘူး။
သတင်းစာတွေမှာစပေးမြနိုးသူတွေလက်ခံတဲ့ကလျာမေဂဇင်းဆိုရင်လည်းရပ်သွားတာပါဒီ3လလအတွင်းမီဒီယာ56ဆောင်လောက်ရပ်သွားတယ်လို့မြင့်မခသတင်းအေဂျင်စီအမှုဆောင်အရာရှိချုပ်ဒေါ်မီတဂျန်ဟင်းကပြောပါတယ်သူဆက်ပြောတာက
ဂျာနယ်တွေသတင်းစာတွေတဖြုတ်ဖြုတ်ကိုကြည့်ကြတာသိလားမေဂဇင်းတွေအားဆိုပြုတ်ကြတာလုံးဝမရက်တည်တိုင်းမေဂဇင်းတွေကကြော်ညာလုံးဝမရအောင်ကြော်ညာအတွက်တသက်လုံးတဲ့မေဂဇင်းတွေတော့ရှိတယ်ပပမေဂဇင်း section မေဂဇင်းတွေပေါ့ဒါတွေအားကြလည်းကျန်တဲ့မှုကနည်းတယ်မဂ္ဂဇင်းတစ်စာကို3500 4000ဆိုတော့ဘယ်သူမှမဝယ်ဖတ်နိုင်ဘူးလေအထူးသဖြင့်ခြေကလူတန်းစားကဒီလိုဖတ်နိုင်မှုဆိုတာမလွယ်ဘူးလေသူကတော့ level တစ်ခုကိုသွားတာပေါ့နော်အဲ့ဒီမဂ္ဂဇင်းတွေကတော့လေ
ပုဂ္ဂလိကသတင်းစာတွေမဂ္ဂဇင်းတွေစာဆောင်တွေရေရှည်ရက်တည်နိုင်မှုကြော်ညာအားကလူပိမဲ့ကြော်ညာတွေကိုရနေတာက
မြမလေးနဲ့ကြေးမုံမှာကြော်ညာတွေပုံများလာတယ်ကြော်ညာကဝင်ဝင်တွေရလဲအရင်အစိုးရလက်ထက်ထက်တောင်မှပုံများနိုင်တဲ့အနေအထားရှိပါတယ်အရင်တုန်းကတော့အရင်အစိုးရရဲ့ဓာတ်ပုံလေးနဲ့ဖော်ပြခဲ့သလိုအခုလဲနိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့ဓာတ်ပုံလေးနဲ့တကွပေါ့နော်ပုံတွေဖော်ပြနေတဲ့အတွက်ပြည်သူတွေကလည်းဒီဟာကိုပို့ပြီးတော့အားပေးလာကြတာတွေ့ရတယ်ဆောင်ရည်နေနဲ့လဲအစိုးရသတင်းစာဟာတက်လာတယ်ဆိုတာသိရသလိုကြော်ညာဝင်တဲ့အပိုင်းမှာလဲပို့ပြီးတော့များလာတာတွေ့ရတယ်
ပြင်ပပုဂ္ဂလိကစာဆောင်နေသတင်းစာတွေဂျာနယ်တွေအစိုးရသတင်းစာကိုစက်ပိုင်းဖြန့်ကြီးရေးပိုင်းကြော်ညာပိုင်းစတာတွေကိုမရှင်းပြိုင်နိုင်ပဲဖြစ်နေတာပါ
ပုဂ္ဂလိကသတင်းစာတွေနဲ့အစိုးရသတင်းစာဟာပြိုင်ပိုက်ဖြစ်တယ်လို့ပြောနေတယ်ဆိုရင်ဒါဟာမညတဲ့ပြိုင်ဘက်လို့တော့သိရပါတယ်အစိုးရသတင်းစာဟာဘတ်ဂျက်ကပြည်သူ့ဘတ်ဂျက်နဲ့ထုတ်ပါတယ်ချက်ကတော့ဆက်တွေကလည်းဒါအစိုးရပိုင်းဆက်တွေဖြစ်တဲ့အတွက်အစိုးရသတင်းစာဟာဒဇောင်90တရာနဲ့ရောင်းနိုင်နေတယ်ပုဂ္ဂလိကသတင်းစာဟာဒဇောင်ကို100မှမရရင်ဘလို့မှရောင်းလို့မရနိုင်တဲ့အနေအထားရှိတယ
်ဒီလိုမရှင်းပြနိုင်တာကိုစံတော်ချင်းသတင်းစာအဒီတာချုပ်ဦးရဲကျော်ကောင်ကဦးရဲမြင့်ဖေက
တက်နေတာပဲဘောကဆက်လက်မရှိတဲ့နယ်အောင်တက်နေတာပဲဦးရဲထက်တော့ကလည်းအဲ့လိုပဲလလုပ်သွားတာပဲလေဦးဟိမြအိတ်ရှေးအောင်လိုက်နေတဲ့ဘောပဲဒါကျွန်တော်ပြုံးဝင်နေတယ်ကျွန်တော်ပြောတာကျွန်တော်တို့လက်ရှိအမြင်ရရှိသွားရဆိုအဓိကလုပ်နေတာရှိသွားရလုပ်နေတာတင်းလားနံပါတ်1ကသူကဒီ200ကထုတ်ဖို့မလိုတော့ဘူးလို့တော့နံပါတ်1သူကတစ်ကောင်ဆော့ပြရမယ်ကြောက်လိုက်ပြမြန်မာလေးပြပြကျိုးပြပြဆော့ပြရမယ်အဲ့ဒါလည်းသူမလုပ်ဘူးနောက်ကျော်နယ်လေးလေးသူကမရှိဘူးရှိသွားရဆက်လက်လုပ်နေတာပဲတဘောကတော့ကျော်နယ်ရအောင်သူရှိသွားရဆက်လက်လုပ်နေတဲ့ဘောဒါအပေါင်းကူတရားထုတ်ဝယ်ပညာသာဒါလည်းမဟုတ်သတင်းပေးရပြည်သတင်းပေးကျင်လာတဲ့အချက်နာအဓိကမဟုတ်ကျော်ညာလျှော့ရဆိုတဲ့ဘောကလည်းသူကအထက်ဘောကထုတ်ပြီးတော့မိမသူကပြောင်းထည့်ရတဲ့ဘောပဲဒါပဲတဘောကတော့ကလာကြီးနဲ့အရာကြီးပဲဒါပဲ
ဒါဆိုပုဂ္ဂလိကမီဒီယာတွေရေရှည်ရပ်တည်နိုင်မှုဘာအဓိကကြပါသလဲမြစ်မခသတင်းအေဂျင်စီအမှုဆောင်အရာရှိချုပ်ဒေါ်မီတကြဟင်က
သတင်းစာတွေဇာနယ်တွေရက်တည်နိုင်ဖို့ဟာအခုချိန်ထိကကြော်ညာတွေပေါ်မှာမှီခိုနေရပါတယ်အဲ့တော့ကြော်ညာကရတဲ့ဝင်ငွေကကျမတို့ဒီစာဖတ်သူတွေကနေပြီးတော့သတင်းစာတွေဇာနယ်တွေဝယ်ထက်တဲ့ဝင်ငွေထက်ပိုပြီးတော့များကြတယ်အဲ့တော့ကြော်ညာရမှဇာနယ်တွေသတင်းစာတွေကရှင်သန်လို့ရတယ်မဂ္ဂဇင်းတွေမှာလည်းဒီလိုပါပဲမဂ္ဂဇင်းကစားရက်တည်ဖို့ဆိုတာကကြော်ညာရှိမှကိုရက်တည်လို့ရတဲ့အနေထားပါအဲ့ဒီပုံစံကတော့မြန်မာပြည်မှာမကြောင်းလဲသေးပါဘူး
ဒီမိုကရေစီနိုင်ငံထူထောင်တဲ့အခါပုဂ္ဂလိကသတင်းကဏ္ဍကိုပံ့ပိုးပေးဖို့လိုတယ်လို့မြမအလင်းသတင်းဆိုင်အငင်းဆိုင်အက်ဒီတာချုပ်ဦးရဲမြင့်ဖေကအကြံပြုတာပါ
။တော်ညာကိုလုတ်ပေးရမယ်။ဖြန့်ချီကိစ္စတွေကိုဘလုံးဆက်တွေပဲသူတို့ကလုတ်ပေးရမယ်လေ။ဘလုံးဆက်ဝယ်ပေးဖို့မဟုတ်ဘူး။ဝယ်နေအောင်ကူညီပေးရမယ်။နောက်ဈေးသက်ဖြစ်နေလို့ရှိရင်အဲ့ဒီဘလုံးဆက်တွေမှာရက်ခွက်ပေးရမယ်။သူတို့ဆက်တွေအများကြီးပဲလေ။လုတ်ပေးရမယ်လေ။စီစဉ်ပေးရမှာပေါ့။စီစဉ်တာရှိဖို့ပဲလိုပါတယ်။ကျွန်တော်တို့ဒီပုဂ္ဂလိကသတင်းတွေပေါ်ဘလို့သဘောထားရှိတယ်။အဲ့ဒါပဲ။အခုတည်းကတော့ဘာမှပြောလဲမလုပ်ပါဘူး။
ရတီလိုပုဂ္ဂလိကသတင်းစာတွေအားကောင်းတဲ့နိုင်ငံမှာတနေရာတည်းမှာပဲသတင်းစာအပေါင်းဆုံးပုံနှိပ်ပြီးလိုရာကိုဖြန့်ချီတဲ့စနစ်ရှိပါတယ်ရှင်